This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်ဒီဇင်ဘာလ19ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရေးသတင်းကောင်းနှုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ19ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စည်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစည်ရေးသတင်းအနေဖြင့်အန်းနဲ့ဂွားမျိုးကစစ်ကောင်စီစခန်းတွေကို AA တရဇက်ထိုးစစ်ဆင်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်အမ်းမြို့နဲ့ဂွားမြို့မှာရှိတဲ့စစ်ကောင်စီစခန်းတွေကိုတရဇက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်ပါတယ်မောင်တော်နဲ့တောင်ကုန်းမြို့ကအကြမ်းဖက်စစ်ကောင်စီတပ်စခန်းအလုံးကိုတခုမကျန်သိမ်းပိုက်လိုက်ပြီးနောက်အန်းနဲ့ဂွားမြို့ကရန်သူစစ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့တိုက်ပွဲသတင်းတွေကိုအသိပေးရမှာအခုလိုဖော်ပြလိုက်တာဖြစ်ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအန်းဒေသကစစ်ကောင်စီစခန်းတွေအနက်နဘကဌာနချုပ်တိုင်းစစ်ရုံးတွေကနေရာအချို့သာကျန်ရှိတော့ပြီးတိုင်းစစ်ရုံးတွေကအင်အားများနဲ့ခြိခံရှိနေသေးတဲ့စစ်ကောင်စီတပ်ဖွဲ့ကအေးအေးထိုးစစ်ကိုအသေးအတန်ခုခံကာကွယ်နေတယ်လို့ဆိုပါတယ်။ရခိုင်ပြည်အန်းဒေသမှာရှိတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအလုံးစုံသိမ်းပိုက်နိုင်ဖို့ရခိုင်တပ်တော်ကထိုးစစ်ဆင်တိုက်ခိုက်နေရာစစ်ရုံးအတွင်ကြန့်ရှိနေတဲ့အင်အားများချီရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေခုခံကာကွယ်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေစေလို့ရခိုင်တပ်တော် AA ကထုတ်ပြန်ပါတယ်။ဒါအပြင်စစ်ကောင်စီဟာရခိုင်ရိုးမတောင်တန်းပေါ်ကနေလက်နက်ကြီးတွေနဲ့တိုက်ပွဲရှိရာနေရာတွေကိုအဆက်မပြတ်ပစ်ခတ်တိုက်ခိုက်နေတာကြောင့်တိုင်းစစ်ရုံးအတွင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေရှိရာနေရာမှာပောက်ကွဲပြီးတေဆုံးဒဏ်ရာရတာတွေရှိနေတယ်လို့ဆိုပါတယ်စစ်ကောင်စီဟာလေကြောင်းကနေလဲမယံမနာပစ်ခတ်တိုက်ခိုက်နေတယ်လို့မြေပြင်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေတယ်လို့သိရပါတယ်အခုလိုတိုက်ပွဲပြင်းထန်နေချိန်မှာပဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်ဝင်းကျင်မှာလက်နက်ချအလင်းဝင်လာသူတွေရှိနေစေလို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်နက်ချအညံ့ခံအလံဖြူထောင်သူတိုင်းရဲ့အသက်ကိုအရခတ်တပ်တော်ကအာမခံကြောင်းအသိပေးထားပြီးစောစောအလံဖြူထောင်လင်းစောစောအသက်ရှင်ကြံရစ်စီမယ်မိသားစုဆွေမျိုးတို့နဲ့စောစောတွေ့ဆုံခွင့်ရလိမ့်မယ်လို့သုံးရက်ဇက်တိုက်ထုတ်ပြန်ပြောဆိုထားပါတယ်အလားတူဂွားမျိုးတွင်တိုက်ပွဲဟာလည်းဆက်လက်ပြင်းထန်နေပြီးစစ်သားအလောင်းတွေနဲ့လက်နက်ခဲယမ်းအများအပြားထပ်မံသိမ်းဆည်းရရှိထားတယ်လို့သိရပါတယ်ခင်ဗျာဒုတိယစီးရဲသတင်းအနေဖြင့်မောင်တော်နာခခငါကထွက်ပြေးတဲ့တမ22တမမူဘုံမူးကြီးအောင်နေမျိုးကိုမိုင်းကိုနင်းမိပြီးတေဆုံတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်မောင်နှုံးမြို့နယ်အမှတ်9နယ်ကြားဆောင်တပ်ဖွဲ့ခွဲနာခခငါကထွက်ပြေးနေတဲ့အမှတ်22တပ်မမှုဘုံမူးကြီးအောင်နေမျိုးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးဖို့ကြိုးစားချိန်မှာစစ်တပ်ကထောင်ထားတဲ့မိုင်းပြန်နင်းမိပြီးတီဆုံသွားတယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်လိုက်ပါတယ်။မောင်နှုံးမြို့ကတခုတည်းကျန်နေတဲ့နာခခငါကိုရခိုင်တပ်တော်ကဒီဇင်ဘာ10ရက်မှာအပိသက်သိမ်းနိုင်ခဲ့ရမှာအမှတ်22ချင်းမြန်တပ်မဌာနချုပ်တပ်မ22ကတပ်မမူဘုံမူးကြီးအောင်နေမျိုးအပါအဝင်လက်နက်ချအညံ့မခံပဲထွက်ပြေးနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းခဲ့ရမှာဘုံမူးကြီးအောင်နေမျိုးကိုဒီဇင်ဘာ18ရက်နေ့မှာအသေးဖမ်းမိခဲ့တာလို့ဆိုပါတယ်။သူ့ကိုမောင်နှောမျိုးနယ်ရွှေစားကပ်ပကောင်းချောင်းအနီးကပဇွန်ကန်တဲအတွင်းမှာတေဆုံးနေတဲ့အနေအထားနဲ့ဖမ်းဆီးရမိခဲ့တာဖြစ်ပြီးအခောက်ရွှေတုံးနဲ့ရွှေတွေတွေအပါအဝင်ငွေကျပ်3,800ခန့်နဲ့အတူတွေ့ရှိခဲ့တာလို့ AA ကအသိပေးထားပါတယ်။တမမှုဟာအကြမ်းဖက်စစ်တပ်နဲ့ KSSF ပူးပေါင်းလာခဲ့ကြတဲ့ဒေသခံမွတ်စလင်တွေအကူအညီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလွတ်မြောက်ဖို့ကြိုးစားခဲ့ပေမဲ့ရခိုင်တပ်တော်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့က 赶紧让带队员完颜备受下回木匠龙苗铺困也没压到呗过趟他的满锅边年币对托龙啊地送给亚拉路也看得到一个头边他把的不目击奥尼苗哈是这个都阿巴森离着的江森撇币过年人外离人尼个呗是刚上没奥兰也但不让三亚算上也公路上的这撇的是木堂昂的这七面看他亚都路地亚把的看呀是了币也少照顾的大妈在外边谈的比是刚是也离家带开幕人家今年别看幕将也打得无敌收的的人我点票背吧没相比当班也少没有呢照顾的大妈在外边谈的比是刚是也离家带开幕呢人家今别看幕将也打比都的无敌收的亚的路等路比都轮苗一带到 DBLA 的会个表白的也少没有呢照顾的大照顾阿苗的阿妈的东亚离着过你妈တနုပြည်သူလွတ်မြောက်ရေးတပ်တော် DPLA နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲဆက်လက်ဖြစ်ပွားခဲ့ရာမနေ့ဒီဇင်ဘာ18ရက်နေ့ညနေ 3:00 ခန့်အချိန်မှာအကြမ်းဖက်စစ်တပ်ဟာပြည်သူလူထုနေထိုင်ရာနေရာတွေကိုပစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်စစ်တပ်ဘက်ကပစ်ခတ်တိုက်ခိုက်မှုကြောင့်ထမင်းမောင်းကြီးရွာကရဲသားတအူအသက်ဆုံးရှုံးခဲ့ရတာလို့အတည်ပြုထားပါတယ်တိုက်ပွဲဟာမနေ့ပိုင်းကတည်းကစတင်ခဲ့တာဖြစ်ပြီးညနေပိုင်းမှာစစ်ကောင်စီဘက်ကတပ်ပြန်ဆုတ်သွားတယ်လို့သိရပါတယ်တိုက်ပွဲဖြစ်နေချိန်မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရှမ်းတောင်နဲ့ရှမ်းမြောက်ဒေသကိုဆက်သွယ်ထားတဲ့ကြောက်ကူရွာအဝင်တံတားပျက်စီးသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကလည်းပြောပါတယ်ဒီတံတားဟာရက်ဆောက်ဘာထူးအင်ဒေါ်ကြောက်ကူနောင်ချိုနတ်မလန်လာရှိုးကြောင်မဲစတဲ့မြို့တွေကိုဆက်သွယ်ထားတဲ့လမ်းပိုင်းကအရေးပါတဲ့တံတားတစ်စင်းလို့သိရပါတယ်အခုလိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေအသုံးပြုတိုက်ခိုက်နေတဲ့အပြင်တိုက်ပွဲတွေဆက်ဖြစ်နိုင်တဲ့အနေအထားရှိနေတာကြောင့်မိဘပြည်သူတွေအနေနဲ့စစ်ကောင်စီတက်တဲ့နေတဲ့နေရာမှာမနေကြဖို့လက်နက်ကြီးနဲ့လေကြောင်းအန်ရီတွေကိုဂရုပြုကြဖို့ဒနုပြည်သူလွတ်မြောက်ရေးတပ်တော် DPLA တပ်ဖွဲ့ကတိုက်တွန်းထားပါတယ်။အကြမ်းဖက်စစ်ကောင်စီတက်ကရဲသားပြည်သူတွေနေထိုင်ရာကြောက်ကူဒေသကခြေရွာတွေကိုလက်နက်ကြီးနဲ့ပစ်ပြီးဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာတွေလုပ်နေပြီးဒီဇင်ဘာ10ရက်နေ့ကကြောင်မီခက်ခြေရွာဖုန်ကြီးကျောင်းကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ရဲသားတအုပ်ထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးပဲခူးတိုင်းအတွင်းမိနဂါတော်လန်ရေးတပ်ဖွဲ့တိုက်ခိုက်၍စက္ကစဘက်က9ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းအတွင်းမိနဂါတော်လန်ရေးတပ်ဖွဲ့ကတိုက်ခိုက်၍စစ်ကောင်စီဘက်က9ဦးသေဆုံးခဲ့ကြောင်းဒီဇင်ဘာ19ရက်မှာပဲခူးခရိုင်အမှတ် 3 PDF တပ်ရင်း 3,305 အတည်ပြုဆိုပါတယ်။မိနဂါတော်လန်ရေးအဖွဲ့ဟာဒီဇင်ဘာ9ရက်နေ့မှာဗိုလ်ကြီးတဦးနဲ့စက္ကစတောက်တိုင်တဦးကိုဖမ်းဆီးခဲ့ပြီး13ရက်နေ့ညမှာညောင်လေးပင်မြို့အနီးစက္ကစကင်းစခန်းကိုဝင်စီးတိုက်ခိုက်ရာစက္ကစအကြမ်းဖက်2ဦးသေဆုံးပြီးမောင်းပြန်တက်လက်ရရှိခဲ့ပါတယ်15ရက်နေ့မနက်မှာရွှေချင်းညောင်လေးပင်လမ်းပေါ်ရှိဂိတ်စခန်းတစ်ခုကိုထပ်မံစီးနင်းတိုက်ခိုက်ရာမှာလက်နက်ခဲယမ်းအချို့ရရှိခဲ့ပြီးစက္ကစ5ဦးသေဆုံးကစက္ကစအချို့ထွက်ပြေးလွတ်မြောက်သွားပါတယ်လို့ဆိုပါတယ်အဆိုပါတိုက်ခိုက်မှုအတွင်တော်လိုင်းရဲပေါ်များအထူးကိမရှိအောင်မြင်မှုရရှိခဲ့ပြီးယခုအခါ PDF တရင်3,903အဖြစ်ဆက်လက်ရပ်တည်နေတယ်လို့ဆိုပါရခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်အမှတ် 1008 တရင် SSRY တခွဲနှင့် Cobra Force တွင်တာဝန်ထမ်းဆောင်ရန်တပ်သားသစ်30ခေါ်ယူမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်အမှတ် 1008 တက်ရင် SSRY တက်ခွဲနှင့် Cobra Force တွင်တာဝန်ထမ်းဆောင်ရန်တပ်သားသစ်30ခေါ်ယူမည်ဖြစ်ကြောင်းဒီဇင်ဘာ19ရက်မှာအမှတ် 1008 တက်ရင် SSRY တက်ခွဲနှင့်ကအသိပေးကြေညာပါသည်အမှတ် 1008 တက်ရင် SSRY တက်ခွဲနှင့် Cobra Force တွင်တာဝန်ထမ်းဆောင်ရန်တပ်သားသစ်30ခေါ်ယူမှာဖြစ်ပါသည်ယခုတပ်သားသစ်30ကိုရှေ့တန်းတိုက်ခတ်ရေးအတွက်ခေါ်ယူတာဖြစ်တယ်လို့ဆိုပါသည်လျှောက်ထားလူသူများအနေနဲ့ကျန်းမာရေးလုံးဝကောင်းမွန်သူတော်လှန်ရေးတကယ်လှုပ်ရှင်စိတ်ရှိသူရှေ့တန်းကိုအချိန်မရွေးသွားနိုင်သူအမိန်နာခံမှုအားကောင်းသူဖြစ်ရမယ်လို့ဆိုထားပါရခင်ဗျာအခုတင်ပြခဲ့တဲ့စီးရဲသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါရခင်ဗျာRadio NUG တောတာရှင်များခင်ဗျာစီးရီးသတင်းကောင်းနှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဥမှိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ19ရက်ညပိုင်းမှာတင်ပြပေးမယ် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဟာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်မှုအဆိုးဆုံးအခြေအနေကိုကြုံတွေ့နေရတယ်လို့ UNG နိုင်ငံချိုင်းဝန်ကြီးပြောတဲ့သတင်းကိုပထမဆုံးတင်ပြပေးသွားပါမယ်။ မြန်မာနိုင်ငံဟာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်မှုအဆိုးဆုံးအခြေအနေကိုကြုံတွေ့နေရတယ်လို့အယူဂျီနိုင်ငံချိုင်းဝန်ကြီးဒေါ်စင်မအောင်ကဒီဇင်ဘာ19ရက်မှာဆိုရှယ်မီဒီယာမှာတစင်ပြောကြားလိုက်ပါတယ်။မိခင်တိုင်းပြည်အခြေအနေကကိုတသက်နဲ့တကူတော့လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်မှုအဆိုးဆုံးအခြေအနေကိုကြုံတွေ့နေရတယ်။တိုင်းပြည်နဲ့ပြည်သူကတော့ဆုတ်ပြတ်သက်ပြီးလူတစုတစ်ဖွဲ့ဓမိသားစုကတော့အနာငန်းဖန့်လို့မဝသေးဘူး။ဒီအခြေအနေဆိုးကနေအမျက်ဆုံးလွတ်မြောက်ဖို့အာကုံယုံကြုံမှတပါအခြားမရှိလို့ဝင်းကြီးကပြောပါတယ်မြန်မာနိုင်ငံဟာနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးစားနပ်ရိက္ခာမလုံလောက်မှုအခြေအနေကြုံတွေ့နေရပြီးပြည်သူလူထုဟာအရှိန်မြင့်လာတဲ့ပြိပခစီးပွားပြိုလဲမှုနဲ့ဘေးအနေတွေကြောင့်အခြေခံစားဝတ်နေရေးပြေလည်ဖို့ရုန်းကန်နေကြရတယ်လို့ UNOCHA မြန်မာကဖော်ပြထားပါတယ်2024ခုနှစ်အတွင်းရန်ပုံငွေရရှိခဲ့မှုအလို့နေပါခဲ့တာကြောင့်အကူငီပေးဖို့ညှာထားခဲ့တဲ့လူဦးရေ 5.3 တန်းထဲကလူဦးရေ 1.4 တန်းဟာမအကူငီမှမရရှိခဲ့ဘူးလို့သိရပါတယ်2025ခုနှစ်အတွင်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေဟာလူဦးရေ 1.8 တန်းကိုအရေးပေါ်စာနယ်ရိက္ခာအကူငီတွေပေးဖို့စီစဉ်ထားပါတယ်ရှင်ဆလပီစစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတဲ့ဝန်တပ်ဖွဲ့လေးဖွဲ့ပေါင်းစည်းဖို့သဘောတူတဲ့သတင်းကိုတင်ပြသွားပါမယ်။စစ်ကောင်စီကိုတော်လှန်တိုက်ခိုက်နေသည့်ဝန်လက်နက်ကိုင်တပ်ဖွဲ့လေးခုပေါင်းစည်းပြီးဝန်လက်နက်ကိုင်တမတော်တရက်ဖွဲ့စည်းဖို့သဘောတူညီထားတယ်လို့ဝန်လက်နက်ကိုင်လေးဖွဲ့ကဒီကနေ့ဒီဇင်ဘာ19ရက်မှာပူတွဲကြေညာလိုက်ပါတယ်။ဝန်ပြည်လွတ်မြောက်ရေးတပ်တော် MLA ဝန်အမျိုးသားလွတ်မြောက်ရေးတပ်မတော် MNLA AD ဝန်ပြည်ကာကွယ်တပ် MSDF နဲ့ဝန်ပြည်တော်လှန်ရေးတပ် MSRF တို့စစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုမနေ့ဒီဇင်ဘာ18ရက်ကတော်လှန်နယ်မြေတနေရာမှာပြုလုပ်ခဲ့ပြီးအခုလိုသဘောတူညီမှုရခဲ့ရလို့သိရပါတယ်။ဒီအစည်းအဝေးကနေမွန်တော်လှန်ရေးတပ်တွေအားလုံးပါတဲ့တခုတည်းသောမွန်တပ်တော်ပေါ်ထွန်းလာရေးအကောင့်တွေဖော်ဖို့သဘောတူညီခဲ့လို့ဆိုပါတယ်။အခုလိုပေါ်ထွန်းလာရေးပထမအဆင့်အနေနဲ့တပ်ဖွဲ့လေးဖွဲ့ပူးတွဲစစ်ရေးလှုပ်ရှားမှုတွေပြုလုပ်သွားဖို့သဘောတူညီခဲ့တယ်လို့အသိပေးထားပါတယ်။မွန်တော်လှရေးလက်နက်ကင်တပ်များအားလုံးဗျူဟာမြောက်ပေါင်းစည်းဖို့ပြည်တွင်းပြည်ပကမွန်ပြည်သူတွေတိုက်တွန်းတောင်းဆိုမှုတွေရှိနေချိန်မှာအခုလိုမွန်တပ်ဖွဲ့လေးဖွဲ့ပေါင်းစည်းဖို့သဘောတူညီမှုရရှိခဲ့ရလေဖြစ်ပါတယ်။မွန်တော်လှရေးတပ်တွေဟာကရင်အမျိုးသားအစည်းအရုံး KNU ပြည်သူ့ကာကွယ်တပ် PDF နဲ့ပေါင်းပြီးစစ်ရေးပေါ်ဆောင်နေတာတွေရှိရလို့သိရပါတယ်ရှင်။လူတော်လှန်ကာလအတွင်းသေဆုံးသူ 8,000 ကျော်တဲတွင်အမျိုးသမီး 1,000 ကျော်ပါဝင်တယ်လို့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုဆက်လက်တင်ပြပါမယ်။လူတော်လှန်ကာလအတွင်းသေဆုံးသူ 8,000 ကျော်တဲတွင်အမျိုးသမီး 1,000 ကျော်ပါဝင်တယ်လို့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနကဒီဇင်ဘာ19ရက်မှာထုတ်ပြန်လိုက်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှ2024နိုဝင်ဘာလ30ရက်နေ့ထိလူတော်လှန်ကာလအတွင်းသေဆုံးသူအမျိုးသမီးဥယေပြစီရင်စုစုပေါင်း1982ဦးရှိခဲ့ပြီးစကိုင်းတိုင်းမကွေးတိုင်းမန္တလေးတိုင်းရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကအမျိုးသမီးများအများဆုံးပါဝင်ခဲ့ပါတယ်။အကြမ်းဖက်စစ်ကောင်စီတပ်ဟာနေမြုပ်များမှာအရက်သားစစ်သားမခွဲခြားပဲအကြမ်းဖက်ဖမ်းဆီးတပ်ဖြတ်မှုများဆက်တိုက်ရှိနေခဲ့ပါတယ်ရှင်။မလေးမြို့လေကရွှေစင်အကယ်ဒမီရွှေဆိုင်ဓမြတိုက်ခိုက်ရပြီးရွှေလေးပိတ်သားကျော်ပါသွားတဲ့တရင်ုံနောက်ထပ်တင်ပြပါမယ်။မလေးမြို့တော်စီပင်နယ်နမိတ်ထဲမှာပါတဲ့မဟာအောင်မြေမြို့နယ်ကရွှေစင်အကယ်ဒမီဆိုင်ဓမြတိုက်ခိုက်ရပြီးရွှေလေးပိတ်သားကျော်ပါသွားတယ်လို့ဒေသရင်းတရင်တွေကဆိုပါတယ်။မဟာအောင်မြေမြို့နယ်ဟိမမာလာမြောက်ရက်ွက်89လမ်း36လမ်းနဲ့39လမ်းကြားကရွှေစင်အကယ်ဒမီရွှေဆိုင်မနေ့ဒီဇင်ဘာ18ရက်ညနေ9နာရီခွဲဝင်းစဉ်ချိန်မှာဓမြတိုက်ခံရတာလို့သိရပါတယ်။ဆန့်ရှင်အပါဝင်ဝန်ထမ်းတွေရှိနေတဲ့အချိန်မှာဆိုင်ကယ်နှစ်စီးနဲ့ရောက်လာတဲ့တင်းသက်သမားတွေကဓမြတိုက်သွားတာဖြစ်ပြီးရွှေလေးပိတ်တာဝင်းစဉ်ပါသွားကကျူးလွန်သူတွေကိုဖမ်းဆီးရမည်ဖို့စုံစမ်းနေစေတာရှိသေးတယ်လို့လည်းရဲတရင်ရင်းမြစ်ကိုကိုးကားပြီးဒေသရင်းတရင်တွေကဖော်ပြထားပါတယ်။ဓမြတိုက်မှုဖြစ်ပြီးချိန်မှာစီအုပ်စုရောက်ရှိလာပြီးရွှေဆိုင်ကိုစစ်ဆေးခဲ့တယ်လို့ဓမြတိုက်ခံရတဲ့ရွှေဆိုင်အနီးမှာရှိတဲ့အိမ်တွေကနေ CCTV မှတ်တမ်းတွေတောင်းခံသွားတယ်လို့ဒေသနေပြည်သူတွေကပြောပါတယ်။မလေးမြို့မှာရွှေဆိုင်ဓမြတိုက်မှုတွေမကြာခဏဖြစ်နေရအခုနှစ်စက်တင်ဘာ10ရက်နေ့မနေ့ကလည်းချမ်းမြသာစီမြို့နယ်မှာရှိတဲ့ရွှေဆိုင်ဒီဇိုင်းဓမြတိုက်ခံရတယ်လို့မေလ31ရက်နေ့ကလည်းမဟာအောင်မြေမြို့နယ်မှာရှိတဲ့မန်းမြို့စည်းအတွင်းကရွှေဆိုင်ဒီဇိုင်းဓမြတိုက်ခံခဲ့ရတယ်လို့မှတ်တမ်းတွေရသိရပါတယ်ရှင်။ ထိုင်းနိုင်ငံစမုတ်စခွန်မှာရှိတဲ့စစ်ရုံတစ်ခုမှာငင်းချန်းစွာဆန္ဒပြနေတဲ့မြန်မာလူသားတွေကိုထိုင်းရဲနဲ့နယ်မြေလုံးခြုံရေးအဖွဲ့ကရိုက်နှက်ဖမ်းဆီးတဲ့တရင်နောက်ဆုံးတင်ပြသွားပါမယ်။ထိုင်းနိုင်ငံစမုတ်စခွန်မှာရှိတဲ့စစ်ရုံတစ်ခုကမြန်မာအလုသမား300ခန့်အလုလုခွင့်နဲ့နေထိုင်ခွင့်တက်တန်းတိုးရာမှာထိုင်းဘက်1000အထိကောက်ခံနေတဲ့အတွက်တင့်တင့်မြတ်တဲ့ဈေးနှုန်းလျှော့ချပေးရေးငင်းချန်းစွာဆန္ဒပြနေချိန်မှာထိုင်းရဲနဲ့နယ်မြေလုံးခြုံရေးအဖွဲ့ကအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့လို့သိရပါတယ်။ဒီနေ့ဒီဇင်ဘာ19ရက်မနေ့ပိုင်းကထိုင်းနိုင်ငံစမုတ်စခုံခရိုင်အုံရိုင်နယ်မြေဖိကစင်လမ်းမကြီးဘေးကစစ်ရုံမှာမြန်မာအလုသမားတွေငင်းချန်းစွာဆန္ဒပြခဲ့ကြတဲ့အချိန်တွေမှာစစ်ရုံပိုင်ရှင်ကထိုင်းရဲနဲ့နေမီလုံးခြုံရေးအဖွဲ့တွေကိုခေါ်ယူကာငင်းချန်းစွာဆန္ဒပြနေတဲ့မြန်မာအလုသမားတွေကိုအတင်းအကျပ်ရိုက်နှက်ဖမ်းဆီးတာတွေလှုံ့ဆော်ခဲ့တာကြောင့်မြန်မာအလုသမား၄ဦးဖမ်းဆီးခံထားရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာငင်းချန်းစွာတောင်းဆိုနေတဲ့အလုသမားတွေအပေါ်ထိုင်းရဲ့နေမီလုံးခြုံရေးအဖွဲ့တွေခေါ်ပြီးစံတန်းစွာကင်တွယ်တာဟာလူခွင့်ရင်းနဲ့အလုသမားအခွင့်အရေးချိုးဖောက်မှုဖြစ်ပြီးထိုင်းနိုင်ငံရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေလို့ထိုင်းရောက်မြန်မာအလုသမားအရေးလှုပ်ရှားနေသူ AAC ကိုရဲမင်းကဒေတာရင်းသတင်းဌာနတချို့ကိုပြောထားပါတယ်။အခြားစစ်ရုံတွေကအလုသမားတွေအလုရှင်တွေနဲ့ညှိနှိုင်းတောင်းဆိုရမှာအစဉ်ပြေပြေအေးအေးချမ်းချမ်းပြီးဆုံးသွားပေမဲ့အခုစစ်ရုံကပိုင်ရှင်ဟာအထောက်ထားအပြည့်စုံရှိတဲ့အလုသမားတွေအပေါ်လူခွင့်ရေးရောအလုသမားအခွင့်ရေးရောချိုးပေါက်တာဖြစ်တဲ့အတွက်လက်ခံလို့မရဘူးလို့ဆိုပါတယ်။မြန်မာစစ်ကောင်စီဟာမြန်မာအလုသမားတွေစီကအခွန်ကောက်ခံရရှိရေးထိုင်းအာဏာပိုင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အတွက်မြန်မာအလုသမားတွေထိုင်းနိုင်ငံအတွင်းနေထိုင်အလုလုခွင့်တက်တန်းတိုးရေးမှာဈေးနှုန်းကြီးမြင့်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟာနဲ့ပို့ခန့်တို့မှပေးပို့ထားတာဖြစ်ပါရဲ့ရှင
်။မင်္ဂလာပါရှင်။ဒီဇင်ဘာလ20ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်အရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းအရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအနောက်ပိုင်းနဲ့အရှေ့ပိုင်းတို့တွင်ပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနှင်းငယ်အေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်အလဲပိုင်းတောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့တွင်တိမ်ထူထပ်နိုင်ပြီးကျန်ဘင်္ဂလားပင်လယ်တွင်တိမ်အထက်အထက်ပြင်းထွန်းနိုင်ပါတယ်။မိုးအခြေအနေမှာမကိုင်းပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းတို့တွင်နေရာကွဲခြားမိုးနှင်းငယ်ရွာနိုင်ပြီးမှပါစံဒေသများတွင်တိတ်အထင်အထင်ဖြစ်ထွန်းနိုင်ပါသည်။ပင်လယ်ပင်ခြေနေမှရခိုင်ကယုံတဲ့ဘက်တွင်လေသည်တောင်အရှိတောင်ဘက်မှတနိုင်ငါးမိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါသည်။မုဒ္ဒမကွင်းနှင့်တနင်္သာရီကယုံတဲ့ဘက်တွင်လေသည်အရှိဘက်မှတနိုင်15မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးလိုင်းကြီးနိုင်ပါသည်ရှင်။
ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ကုဒ္ဒခတင်ဆက်ပေးမဲ့တော်လန်ရင်ကဗျာအစီအစဉ်မှာစိုးရိမ်ရေးသားပြီးနှွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့တားကောင်းလို့အမည်ရတဲ့တော်လန်ရင်ကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။တားကောင်းစစ်ကြီးကအမွေပေးခဲ့တယ်။အဖေအမေမရှိတဲ့ဘဝစစ်ကြီးကအမွေပေးခဲ့တယ်မျက်လုံးတစ်လုံးမရှိတဲ့ညီမလေးကိုစစ်ကြီးကအမွေပေးခဲ့တယ်ခြေတစ်ဖက်မရှိတော့တဲ့ညီလေးကိုစစ်ကြီးကအမွေပေးခဲ့တယ်ပါးပြင်မှာဒဏ်ရာနဲ့ကောင်လေးကိုကျွန်တော်ဆက်ပြီးထမ်းထားပါအောင်မယ်မျက်လုံးတစ်လုံးမရှိတဲ့ကောင်မလေးနဲ့ခြေတစ်ဖက်မရှိတဲ့ကောင်လေးကိုပေါ့ကျွန်တော်တို့မုန်းခဲ့ပါတယ်တရားမဲ့စစ်ကိုဆိုရင်
Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ကုဒ္ဒခတင်ဆက်ပေးမဲ့အမျိုးသမီးကဏ္ဍအစီအစဉ်မှာတော်လန်ရဲ့ဤအောင်မြင်ခြင်းအလှကပါအပိုင်း140ကို Flora Han မှတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါ။အခုတစ်ပတ်အမျိုးသမီးကဏ္ဍမှာမြန်မာပြည်ကြီးကိုပြောင်းကျကိုလိုနီဆက်သွင်းနိုင်မှုစ조사နေတဲ့နိုင်ငံအချို့ကိုမြင်တွေ့ရတော့မြန်မာလူတို့အတွက်ရင်လေးစရာအနာဂတ်ဖြစ်လာရပါတယ်။အနာဂတ်မဲ့ခဲ့ဘူးတဲ့မြမပြည်ရဲ့ဖြစ်စဉ်တွေထဲမှာဗရေသရစ်မင်းစိုးရာစာကိုဖန်းစည်းခေါ်ဆောင်ခဲ့တဲ့ပုံရိပ်ကဆိုရင်မြမပြည်သူတွေအတွက်ဝ ဝမ်းနဲ့ခြေခွဲခွဲအဖြစ်မှတ်တမ်းစာများမှာရေးသားခဲ့ကြပါတယ်။ဘာအတွဲကြောင့်ငူကြွေးကြတာလဲဆိုတဲ့မိကုံးကယနေ့အချိန်မှာကွင်းကွင်းကက်ကွက်ပေါ်လာခဲ့ပါပြီ။မြမပြည်အတွက်လူတော်လူကောင်းများရှိနေပါလျက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရမှာပါဝင်ခွင့်မရှိတာကြောင့်အခုဆိုရင်အရှုံးများစွာဖြစ်ခဲ့ရပါတယ်။ဒီအရှုံးကိုအရှုံးလို့ပြန်လဲမမြင်နိုင်သူတကူကောင်းအတသမားတွေကြောင့်မြမပြည်ကြီးကစီးပွားရေးလဲနလန်မထူနိုင်ခဲ့သလိုလူနေမှုဘဝအဆင့်ကလည်းနောက်ဆုံးအဆင့်ကိုရောက်ခဲ့ရပါတယ်။နောက်ဆုံးတော့တနေ့စားဝမ်းရည်အတွက်ဖြေရှင်းနေရတဲ့မိသားစုဘဝတွေဟာနေရာဒေသအနှံ့မလားရှိလာကြပါပြီ။အချို့သောအိမ်ကြီးချင်းနိုင်ငံများမှာဆိုရင်မြမပြည်တွင်စစ်ကြောင့်စီးပွားရေးထိခိုက်လာမှုတွေရှိခဲ့သလိုမိမိနိုင်ငံစီးပွားရေးအတွက်ပြောင်ပြောင်တင်းတင်းမြမပြည်တွင်ရေးကိုဝင်ဆွဲဖက်လာကြတာတွေလည်းရှိခဲ့ပါတယ်။ယနေ့အချိန်မြမပြည်ရဲ့ပြည်တွင်ရေးကဖက်ဖက်မှချွတ်ချုံကြနေသည်ကိုအခွင့်ကောင်းယူလိုသူတွေရှိကြတာကြောင့်တိုင်းရင်းသားခေါင်းဆောင်များရောမြေပြတ်မှဒေါ်လာရေးအတွက်လှုပ်ရှားနေသူများစီလုံးဖို့လိုသလိုမြမပြည်ကြီးကိုပြန်လဲတက်ဆက်နိုင်ဖို့ကြိုးစားကြရမှာပါ။ကျမတို့ဇီးတင်တယောက်နေနဲ့နိုင်ငံရေးမှာထက်ထက်ဝင်ဝင်ပါဝင်ခဲ့သူမဟုတ်ပေမဲ့မတရားမှုဖြင့်ရှင်းနန်းနေသူဘဲအာနာရှင်ကိုမှမကြိုက်မနှစ်သက်တာတော့အမှန်ပါ။ဒီကနေ့ဒီစနစ်အောင်မှာနေထိုင်ကြရတဲ့ပြည်သူတွေထံမှစစ်မှုထမ်းရာတွင်ထောက်ပံ့နိုင်ဖို့ယာအိမ်မှုအုပ်ချုပ်ရေးမှုဆိုသူများကငွေကြက်တောင်းကနန်းကိုလာစဉ်ကောက်ခံနေခြင်းလူငယ်များကိုအတင်းအဓမ္မစစ်မှုထမ်းစေခြင်းပေါ်တာဆွဲခြင်းစသည့်ပြည်သူကိုအနိုင်ကျင့်သည့်ဖြစ်စဉ်များကိုစစ်နှင့်ရဲပူပေါင်းကဆောင်ရွက်နေကြပါသည်ဒီပုံရိပ်တွေဟာအလွန်အမတန်မှရှက်စရာကောင်းသည့်မြမအာနာပိုင်းအခိုင်းစေများရဲ့လုံရများလည်းဖြစ်ပါတယ်ဒီဖြစ်စဉ်ကနေယနေ့အချိန်မှတော့စစ်ကောင်းစီဘက်မှအချို့သောစစ်မှုထမ်းများသည့်အသက်ဘေးလွယာကိုရရာနီလန်းဖြင့်ထွက်ပြေးတင်းရှောင်လာကြသူတွေလည်းရှိနေပါပြီ။တနေ့ကရခိုင်ပြည်နယ်မှဖြစ်စဉ်အချို့ကိုကြည့်မယ်ဆိုရင်ခေဆက်ဆက်ပြည်သူကိုလွမ်းမိုးချုပ်ကန်ခွင်းဖြစ်တာသဆိုးရှေခဲ့တဲ့အာနာရှင်လက်ပါစေများအတွက်ရှက်ဖွဲအဖြစ်ပြက်များတွေ့ရပါတယ်။ပြည်သူကိုခေဆက်ဆက်အနိုင်ကျင့်သူများသည့်ယနေ့အချိန်မှာတော့ပြည်သူကပြန်လဲအပြစ်ဒဏ်ပေးနိုင်သည့်အနေအထားတစ်ခုကိုရောက်ခဲ့ရပါပြီ။ရခင်ကဆိုတအိမ်ဝင်တအိမ်ထွက်လို့ပြည်သူကိုအကြမ်းဖက်လို့ခေါင်းစဉ်တက်ခဲ့ကြပြီးမိမိကိုယ်ကိုဘယ်တော့ခါမှပြည်သူကိုဒုမထောက်လက်မမြဒေါ်စိန်အေးချောင်းစင်းများဘဝသည်ယနေ့ချိန်မှာပြည်သူရဲ့အမှန်တရားအောက်မှာဒူးထောက်နေရပြီဖြစ်ပါတယ်တချိန်ကဒေါ်စိန်အေးချောင်းစင်းခက်လျင်ပင်ဘဝတသက်စာပြည့်ပြည့်စုံသူများဟာဆိုအလိုလိုနှထင်သွေးရောက်ခဲ့သူများဖြစ်ပါတယ်ယနေ့ချိန်မှာတော့ဒီတွင်ပြပဖန်သားထက်မှာစာမျက်နှာမှာပြည်သူပေးတဲ့ပြစ်ဒဏ်ဘဝကိုအဆုံးသတ်နေကြပါပြီ။ဘယ်ခေတ်ဘယ်စနစ်မှာပဲဖြစ်ဖြစ်နေချက်ကျင်သောစိတ်ရှိတာချင်းတူရင်တော့ဥပဒေနဲ့စနစ်ကိုရှိထားမှသာနိုင်ငံတကာနိုင်ငံရဲ့ပြရုပ်ကဂုံတင့်မှာပါ။ပြည်နယ်တိုင်းရှိလူသားစံအားအရင်းမြစ်ကစလို့အခြားသောတန်ရာစတာများကိုဖျက်လို့ဖျက်စီလဲမလုံဝန်းကြပါဘူး။ကိုလိုနီလက်အောက်ဖြစ်ခဲ့ရတဲ့အချိန်ကာလတွေကိုပြန်ချိန်ပိုးကြည့်မယ်ဆိုရင်ဒုတိယကမ္ဘာစစ်မီးကြောင့်ရှေးဟောင်းအဆောက်အုံတော်များပျက်စီးခဲ့ရတာတွေရှိပါတယ်။ထိုစဉ်ချိန်အိန္ဒိယအစိုးရကနေရှေးဟောင်းအဆောက်အုံများအတွက်ဥပဒေထုတ်ပြန်ပြဋ္ဌာန်းခဲ့ပူပါတယ်။ခုတော့မြမပြည်ရဲ့အာဏာရှင်စနစ်အောက်မှာဥပဒေဆိုတာသက်ရှင်များအတွက်ရောတက်မြက်များအတွက်ပါမလုံခြုံသည့်စည်ရေးအခြေအနေဖြစ်ခဲ့ရပါပြီ။မြန်မာနိုင်ငံတက်ဟာမြန်မာပြည်အတွက်လေရင်ပစ်မှတ်ကိုအထူးပြုဖို့ယနေ့လှုပ်ဆောင်ရရှိနေတယ်ဆိုတာပွင့်လင်းမြင်သာစေသည့်မိငုံးမှာထုတ်ပေါ်ပြောကြားခဲ့ပါတယ်ဒီအတွက်မြန်မာပြည်ကြီးရဲ့ပြည်တွင်းရေးသမကအစည်းအဝေးကိုကိုလိုနီပြုလို့သူစိတ်တန်းကြစေဖို့ပြည်သူကိုစိန်ခေါ်လိုက်ခြင်းပါပဲဒီစိန်ခေါ်မှုကပြည်သူတွေမှာဘလို့ဆိုးချိုးတွေနဲ့ရင်ဆိုင်ကြရမယ်ဆိုတာမသိနိုင်ပေမဲ့လက်ရှိပြည်သူတွေစွန့်ထားရတဲ့ဘဝကတော့အသက်သာမကပါဘူးပြည်သူတွေရဲ့လွတ်လပ်ခွင့်တရားမျှတမှုလူ့အခွင့်အရေးတွေကိုပါစွန့်ခဲ့ရတာတွေညာကြီးဖြစ်ခဲ့ရပါပြီဒီအတွက်လက်နက်ကိုင်းလမ်းစဉ်ဆိုတာပြည်သူလမ်းစဉ်မဟုတ်တာကြောင့်အာဏာရှင်ကိုငြင်းငြမ်းစွာလူထုဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီချိန်မှာစွန့်ရင်းစွန့်ရရရင်တော့ပြည်သူကိုအကျိုးမပြုသည့်လက်နက်ကိုင်းစစ်တပ်ကသာအာဏာစွန့်ရမှာပါ စင်မော်ရောက်နေပေမဲ့စင်အောက်မှာလူမရှိတာကိုသိပါရဲ့ပြည်သူကိုအကြိမ်ကြိမ်ဒုက္ခပေးနေတာကတော့တနေ့တနေ့မြမပြည်ကြီးကရခဲ့တဲ့အပိုရလက်တွေပဲဖြစ်မှာပါစစ်ကောင်းစီရဲ့လုံရံများကမြမပြည်ရဲ့အနာဂတ်ကိုအိမ်ကြီးချင်းများမှကိုလိုနီပြုတ်သူများအတွက်လမ်းဖွင့်ပေးခဲ့ရတဲ့အခြေအနေကိုရောက်ခဲ့ရပါတယ်ဒီသူတွေလူလာတဲ့ဘဝအစင်မှန်ဆိုတာအိမ်ကြီးချင်းတွေရဲ့ကိုလိုနီပြုတ်ဖို့မဟုတ်သလိုမိမိတို့ကိုယ်တိုင်ရပါခွင့်ဖြစ်တဲ့လူလက်ချင်းလူမြောက်ချင်းဆိုတဲ့ပန်းတိုင်ပဲဖြစ်ပါလိမ့်မယ်အဲ့အတွက်ဒီသူတွေယနေ့ချင်းထိဒေါ်လန်ခီးမှာပံပိုးကူညီခဲ့ကြသလိုရှေ့ဆက်ပြီးတော့လဲဝိုင်းဝန်းကူညီကြမှသာလျှင်ဒေါ်လန်ရဲ့ဤအောင်မြင်မှုအလှကဘာကိုတည်ဆောက်နိုင်မယ်ဆိုတာဤမျိုးသမီးကန္နာလေးမှမိမောင်းထိုးပြလိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ရေဒီယို NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ရေးတက်ဂီတအစီအစဉ်မှာစလိုင်းထန်ကီရေးသားပြီးမိုင်းရမ်ရိန်တီဆိုထားတဲ့ PDF ဒိုကိုကိုလို့မြည်ရတဲ့တော်လန်ရေးတက်ဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခုံးမှာ line to 16မီတာ 17.9 MHz ညပိုင်း၈နာရီခုံးမှာ line to 25မီတာ 17.6 MHz တွေမှာဒိုင်းရိုက်ဖမ်းလို့နိုင်စေပါပါဘူး။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြို့ရဲ့အစိုးရရဲ့စက်တော်ရုံးတွင်အချက်အလက်တွေလုပ်ပြနေကြတာပါ ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်